မင်္ဂလာပါမင်္ဂသာကန္နာသစ်ပင်တဲ့အရှင်တလီမချစ်ကြီးကမိပသိညာလဲနှဲ့တာတဲ့ရှေးကအရှင်သခင်နဲ့အရှင်သခင်ထံမှာခါစားရတဲ့ဂျေတော်ကျွန်တော်မျိုးဆက်ဆံရေးတဘောကိုမှတ်တမ်းတင်ကြရင်ခဲ့တဲ့စကားပုံနဲ့ဆိုရစကားပါမင်းမူရန်တယောက်ရဲ့ဘဝဆိုတာမရေရဘူးကန္နာကသစ်ပင်အတိုင်းပဲကမ်းပြူရာနဲ့မြေပြူရာပဲကိုမိကိုနေရတဲ့အုပ်ချုပ်သူမင်းအရာကကြတာနဲ့ကို့ဘဝဟာလဲဆုပ်ယုပ သားတဦးရဲ့ဘဝဟာလွင်မာသွားပျက်စီးသွားတော့တာပဲလို့နားလေကြတာများမည်ထင်ပါတယ်။ဒီလိုပဲအရှင်သခင်ကသာမချစ်မခင်တော့ဘူးဆိုရင်မင်းခါသားတယောက်ရဲ့လဲဟာအချိန်မရွေးအရှင်သားချက်ထိနိုင်တယ်လို့လည်းဆိုကြပါတယ်။လူရင်းကတော့မင်းအစိုးရဟာမင်းမူရန်တဦးရဲ့အသက်အိုးအိမ်စီစဉ်ကိုထင်းသလိုစီမံနိုင်တယ်ဆိုတဲ့အယူအဆကိုမင်းအစိုးရကိုယ်တိုင်ကရောအမှုရန်ကရောဆွဲဆွဲမြဲမြဲလက်ခံခဲ့ပါတယ်။တဦးဆံမိုင်စနစ်ကာလသူခိနဲ့သူအစွဲပဲရေလို့ဖြေတွေးတွေးလို့ရပါတယ်။တဦးဆံမိုင်ခိအလွန်ဒီဘက်ကာလမှာမင်းအစိုးရကဖြစ်ဖြစ်မူရန်ကဖြစ်ဖြစ်အဲ့ဒီအယူအဆကိုစုပ်ကိုင်နေမိပြီဆိုရင်တော့ခိကာလနဲ့မညီညွတ်တော့ပါဘူး။အလွဲကြီးလွဲချော်နေပြီလို့အခိုင်အမာဆိုနိုင်ပါလိမ့်မယ်။ဒါပေမဲ့ဒီတစ်ပတ်လျှက်တစ်ပြက်ကြားနဲ့အတွဲလေးအမှတ်94မှာအရင်စစ်အစိုးရခေတ်ကကျူးလွန်ခဲ့တဲ့အလွဲချော်တစ်ခုကိုအမှတ်ထင်ထင်ဖတ်လိုက်ရပါတယ်။ရေးသူကချစ်ချစ်စောဆောင်းမနာမည်ကကျမပြောချင်သည့်ကျမအကြောင်းချစ်ချစ်စောဆိုရာကရုပ်ရှင်တရုပ်ဆောင်အဖြစ်တစ်ချိန်ကနာမည်ရှိခဲ့သူတူပါဒီဆောင်းမမှာသူ့ဘဝအကြောင်းတစ်စိတစောင်းပြန်ပြောင်းပြောပြထားပါတယ်ချစ်ချစ်စောအိမ်မက်မက်ခဲ့တာကဘဝနှစ်ခုပါတစ်ခုကရုပ်ရှင်မင်းသမီးဘဝနောက်တစ်ခုကမြမသာဆရာမဘဝလို့ဆိုပါတယ်ရုပ်ရှင်မင်းသမီးဘဝကိုတော့ချစ်ချစ်စောအလွဲတကူရလိုက်ပါတယ်အဖေကိုယ်တိုင်ကရုပ်ရှင်ဒါရိုက်တာဆိုတော့ရုပ်ရှင်ပညာနဲ့ကိုနေကငငယ်သေးကရင်းနှီးပြီးသားကိုမကလည်းအစွမ်းစားရှိတော့တက္ကသိုလ်ဒုတိယနှစ်ရောက်တယ်ဆိုရင်ပဲရုပ်ရှင်မင်းသမီးအဖြစ်ကိုရလိုက်ပါတယ်ဒါပေမဲ့မြမသာဆရာမဖြစ်လာဖို့အိမ်မက်ကိုအကောင့်ထေဖို့ဖို့ကမလွယ်ပါဘူးနောက်ဆုံးနှစ်ပွဲယူဆောင်ပွဲပွဲမှာအမှတ်ကောင်းဖို့လိုပါတယ်။ဒါကြောင့်ချစ်ချစ်စောတယောက်အပြင်းထန်စူးစမ်းခဲ့တယ်လို့ဆိုပါတယ်။ရုပ်ရှင်ကားရရတာတစ်ဖက်၊ဇာတ်ရည်ကျမှတ်ရတာတစ်ဖက်နဲ့အတော်ပင်ပန်းခဲ့ရမှာသိကြပါတယ်။စူးစမ်းမှုရဲ့အသီးအပွင့်အဖြစ်မဟာဝိဇ္ဇာတက်ခွင့်ရလိုက်ပါတယ်။ဒါပေမဲ့88အရေးခင်းနဲ့ကြုံလိုက်ရတော့အများသိကြတဲ့အတိုင်းကျောင်းသူကျောင်းသားဆရာဆရာမတွေစိတ်နှလုံးညှိုးချုံနေတဲ့ကာလပါ။ဒီကြားထဲကမဟာဝိဇ္ဇာဘွဲ့မရရအောင်အထုတ်ခဲ့ပါတယ်။မဟာဝိဇ္ဇာဘွဲ့ရပြီးတဲ့နောက်ချစ်ချစ်စောရဲ့ဒုတိယအိမ်မက်အကောင့်ထဲပေါ်လာပါတယ်။ယဉ်ကျေးမှုတက္ကသိုလ်မှာနီးပြဆရာမယာရုရပါတယ်။ဒီအကြောင်းကိုချစ်ချစ်စောကပျော်ပျော်လေးပြောပြထားပါတယ်။တက္ကသိုလ်မှာနီးပြဆရာမလေးဘဝပျော်လိုက်တဲ့အမျိုးမိမျိုးမှာကားရိုက်နေရင်အလုတ်ခံစားရတာကျမဘဝအတွေ့မမိနိုင်တဲ့နေ့ကလေးပါတဲ့။ဒီကြားထဲဝန်ထမ်းသက်၃နှစ်ပြည့်ရင်ပါရဂူဘွဲ့တက်ခွင့်ရှိကြောင်းသိထားရပြန်တော့ပါရဂူဘွဲ့ယူဖို့ကိုပါအိမ်မက်သစ်မက်နိုင်ပြန်ပါပြီ။အဲ့ဒီအိမ်မက်ကကြာရှည်မခံပါဘူးလှေလော်ရင်တက်ကြိုးခဲ့ရပါတယ်တက်ကြိုးရပုံကဒီလိုပါဒေါအောင်ဆန်းစုကြည်အကျယ်ချုပ်ကလွတ်တဲ့နေပေါ့အများနည်းတူအကိုလို့သူနဲ့အတူတက်ကသူရိတ်သားလန်းကိုအရောက်သွားခဲ့ပါတယ်ထူတက်လာတဲ့လူအုပ်ကြီးကြားမရအရတိုးဝေပြီးသူ့အခေါ်အမေစုရဲ့ခြံဝင်းတကားဝနားရောက်အောင်သွားခဲ့ပါတယ်ပြီးတော့အဖြူရောင်ပန်းချင်းလေးခြံထဲအရောက်ပို့ပေးခဲ့ပါတယ်ဒီအတွေ့ချစ်ချစ်စောအတော့ကိုကြည်နူးနေပါတယ်ဒါပေမဲ့တင်းလာနေ့ရင်ကျိမှုတက်ကတော့ယုံတက်တဲ့အခါမှာတော့ညွန်ကျုပ်ရဲ့ဒေါသမျက်နှာနဲ့ရင်ဆိုင်ရရှာပါတယ်အခုလောက်ဆိုရင်သူခမညာဘာဆက်ဖြစ်မေဆိုတာဆက်အစီရင်မခံလဲသိကြမှာပါအလုတ်ကထွက်စာတင်လိုက်ရပါတယ်အနှစ်နှစ်အလားလားမက်ခဲ့တဲ့အိမက်ပါရဂူပွဲရအောင်စီးပူးအောင်မဟဲဆိုတဲ့အိမက်ဟာပျို့ကွဲပျက်စီးကျွေးမွသွားပါတယ်အမှုကဝန်ထမ်းစီမြင်မလိုက်နာမှုတဲ့နိုင်ငံရေးလှုပ်ခဲခြင်းမဟုတ်အော်ဟစ်စူပူးခြင်းမဟုတ်ဆန္ဒပြခြင်းမဟုတ်ချစ်ခင်စိတ်မျက်နှာလေးကြီးပြီးနှုတ်ဆက်ခြင်းစိတ်ကလေးတစ်ခုရဲနဲ့သွားမိသည့်ကိစ္စကိုချစ်ချစ်စောအမားလို့မယူဆပေမဲ့တစ်ဖက်ကမိသားစုတစုလုံးကိုတောင်ထောင်ချလို့ရတဲ့အမှုရဲ့လို့ချိန်ချောင်းနေလေတော့အရှုံးပေးခဲ့ပါတည်းချိန်တန်း6တန်းကတဦးဆံမိုင်ခေတ်ကဇွေ90မျိုး90အေးယူပုံမျိုးဆိုတော့ကြောက်စရာလန့်စရာကောင်းလာမဟုတ်ပါလား ဝန်ထမ်းစီးမင်းမှာဘာရီပါခဲ့မယ်ဆိုတာတော့အတိအကျမသိရပါဘူးဝန်ထမ်းများသည်နိုင်ငံရေးနဲ့ပတ်သက်ခြင်းမရှိရလို့များဖော်ပြထားလေးမလားပြည်သူစံနာပါမပါအရေးမထားတအူးစံမှန်ခင်မာလို့အာဏာကိုအစွမ်းကုန်သုံးစိုးမိုးအုပ်ချုပ်တဲ့ခင်မာဝန်ထမ်းနဲ့နိုင်ငံရေးမပတ်သက်ရလို့စီးမင်းချမှတ်ခဲ့တာကိုထားလိုက်ပါတော့အာဏာရှင်ခေတ်အလွန်ဒီမိုကရေစီခီးချောင်းလန်းနေပြီလို့ဆိုရမယ်ဒီဘက်ခင်မာရောအခုကာလဝန်ထမ်းစည်းမျဉ်းဆိုတာမှာဝန်ထမ်းနဲ့နိုင်ငံရေးအဆက်ဆက်ကိစ္စကိုဘယ်လိုများသဘောထားဂိုင်တွေပါသလဲအရင်ခေတ်နဲ့တသဘောတည်းဖြစ်ဖို့မသင့်တော့တာတေချာပါတယ်ဖွံ့ဖြိုးဆဲဖွံ့ဖြိုးပြီးနိုင်ငံကြီးတွေမှာအလုပ်ခွင့်ပြင်ပမှာနိုင်ငံဝန်ထမ်းတဦးဟာကိုယုံကြည်ခြင်းနဲ့ပုံကိုကိုယုံကြည်ခြင်းနဲ့အဖွဲ့အစည်းကိုယုံကြည်ခွင့်ရှိပါတယ်စည်းကမ်းရေလို့ချမှတ်ထားတာကတော့ကိုယ်လုံးလုံးရဌာနမှာဖြစ်ဖြစ်ဌာနပိုင်ပြည်ဘောကကိုတုံးလို့ပဲဖြစ်ဖြစ်နိုင်ငံရေးပါတီတစ်ခုခုအတွေ့မဲဆွဲတာစီယုံတာမလုပ်ဖို့ပါပဲမူမမှန်တဲ့ဝန်ထမ်းစည်းကမ်းကြောင့်အိမ်မက်ပြပြခဲ့ရတဲ့ချစ်ချစ်စော်တွေဘယ်လောက်များလဲလို့မှန်းဆဖို့ခက်ပါတယ်ကျောင်းကျောင်းညီညွတ်တဲ့ဝန်ထမ်းစည်းကမ်းသာဆိုရင်တော့ဝန်ထမ်းအပေါင်းကိုယ်စိတ်နှစ်ပါးချမ်းသာဖို့လမ်းရှိနိုင်ကြောင်းပါရှင်စာပေမြင့်ပြီးလူမျိုးတင်ပါစေThank you.